ဘင်္ဂလားဒေ့ရှ်ကော့စ်ဘဇာကရိုဟင်ဂျာဒုက္ခသည်စခန်းနှင့်အိမ်ယာနှင့်ချီမိလောင်ကျလို့ထောင်ချီတဲ့မိဘဒဏ်သင့်ဒုက္ခသည်အများအပြားရာသီဥတုဒဏ်နဲ့နေထိုင်ရေးစာနယ်ရိက္ခာပိုင်းအတော့ကိုခတ်တွေ့နေကြတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။ကျမစုမုံကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်။ရခိုင်မြောက်ပိုင်းကနေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးတိမ်းရှောင်လာကြတဲ့ရိုဟင်ဂျာဒုက္ခသည်တိမ်းနဲ့ချီခိုလုံနေထိုင်တဲ့ကော့စ်ဘဇာခရိုင်နဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကနရပရာဆိုတဲ့ဒုက္ခသည်စခန်းထဲမှာဇန်နဝါရီလ14ရက်နေ့ဂျာတာပရီနေ့မနေ့ပိုင်းကမိလောင်မှုဖြစ်ခဲ့တာပါ။ဒီမိလောင်မှုကြောင့်ဒုက္ခသည်ခိုလုံနေထိုင်တဲ့စင်တာတွေနဲ့ယာယီတဲရီလေးပေါင်း950ကျော်မိလောင်ကျွမ်းခဲ့ပြီးလူပေါင်း3500မိဘတန်တင်ခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကသတင်းထုတ်ပြန်ထားပြီးမိဘတင်ဒုက္ခသည်တွေကိုကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိတဲ့သူတွေဘက်ကကူညီဆောင်ရှောက်ပေးနေပါတယ်။ဒါပေမဲ့လို့ကော့စ်ဘဇားမှာရာသီဥတုအေးမြလွန်လာတဲ့ဆောင်းရာသီချိန်ခိုလုံနေတဲ့နေရာတွေအကုန်မိလောင်ပျက်စီးသွားလို့ဒုက္ခသည်တွေတော်တော်လေးကိုနေထိုင်စားတောက်ရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဘာလူခါလေးဒုက္ခသည်စခန်းအမှတ်9မှာနေတဲ့ရိုဟင်ဂျာဒုက္ခသည်ဥကြုံမြင့်ခေါ်ဥဝီဆလန်ကသူတည်ထားသမျှပြောပြပါတယ်
အခုသူမီးလောင်တဲ့နေရာမှာပဲသူတို့ကဆက်ပြီးတော့ဒီလိုရာရေသေးတဲ့ထူပြီးတော့သူကနေတိုင်းနေကြတယ်ဆိုပြီးတော့ဒီကအဲမီးလောင်ကန်ရတဲ့သဘောကပြပြတာကိုသိရှိရပါတယ်သူတို့မှာအရင်ကတော့ရှိခဲ့တယ်ဆူဆောင်းခဲ့တယ်သူတို့ရဲ့ဟောပေါ့အဲအင်တောင်ပီစီနဲ့စာမေးကြပါဝင်အကုန်လုံးကသူတို့ကအကုန်လုံးကမီးလောင်အဲဆုံးချုံသွားခဲ့ပါတယ်ခင်ဗျာမီးတဲမှာအကုန်လုံးပါသွားပါတယ်။အဲအခုအခက်ကြီးကသူတို့ကငင်းအစောဦးနဲ့သူတို့ကပြန်နေတိုင်ပေါ်တဲ့ဟောနောက်စနေကြပိုင်းဟောနောက်ဆောင်းရစီတာလာဆိုတော့သူတို့မှာကိုအဝဲတည်းလည်းမရှိဘူးဆောင်းလည်းမရှိတော့ဘူးအဲ့လိုသူတို့ကတော်တော်လေးအခက်ကြုံနေရတာကိုတွေ့ရပါတယ်။အဲကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးအောင်ရနေဆရာဖွင့်တဲ့တခြားအင်ဂျီအဖွဲ့အစည်းတွေကသူတို့ကအဲ့ဒီမြေမီးတဲ့ဒုက္ခသည်တွေကိုသူတို့ကအဲစစ်စစ်ဆောင်ရနေတာကိုသိနေရပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်ဆီယာဘက်ကလည်းသူတို့ကပေါင်းဝင်ပူးနေကြတာကိုသိနေရပါတယ
်။လူတွေစုလိုက်ပြုံလိုက်ပြစ်သိမ့်နေထိုင်တဲ့ဒုက္ခသည်စခန်းထဲမှာဒီလိုနောက်ထပ်မီးမတော်တဆလောင်ကျွမ်းမှုမဖြစ်ပွားရအောင်အခုဆိုရင်စခန်းတိုင်းမှာမီးသတိပေးနှိုးဆော်နေတာနဲ့အရေးပေါ်မီးငြိမ်းတက်နိုင်မှုမီးသက်ပူးတွေလိုက်လံထားပေးနေပါတယ်။စခန်းတာဝန်ခံတွေနဲ့စခန်းကောင်းဆောင်တွေကမီးပေးလိုက်လံပညာပေးနေကြတယ်လို့ဒုက္ခသည်ဦးကျော်မြင့်ကပြောပြပါတယ်
။ဆလွေရဲ့စာတော်တွေမနေ့နာနာရီဝန်းကျင်လောက်မှာမီးစက်တင်လောင်ကျွမ်းကဲမှုကြောင့်ဟောနေရင်အလုံး956လုံးအဲလောင်ကျွမ်းပြသသွားတယ်။နောက်ဟာဈေးဆိုင်တွေတရားကြောပါဝင်ပါတယ်။စာတင်ကြောင့်ပဲပါဝင်ပါတယ်။ဘာသာရေးအစအဦးလည်းအဲအများကြီးပါဝင်သိကြပါတယ်ခင်ဗျာ။ IOM ကလည်းသူတို့ကမတမစားမီးရှို့မှုအဲမီးလောင်မှုမရှိသေးဘူးအတွက်စခန်းတိုင်းမှာသူတို့ကဟိုဘောနိုးစော်ပေးတာရှိတယ်။နောက်မီးတက်တယ်ဟောဘောဂက်စ်ဘုံးတွေပါတယ်။ဆောင်းတိုင်းမှာလည်းအော်မိကျဲထုံးတာတော့နောက်တခြားအကောင်ကျတဲ့နေရာမှာတော့တတိယရှိရှိနဲ့အဲမိကိုအဲတိုင်းတဆောသွားဖို့အတွက်ခက်တာရှိပါတယ်နောက်ဆိုင်မို့တွေပါတယ်လို့ခက်သေးတာရှိပါတယ်ခင်ဗျအ
ိမ်ဒီတဲ့ကဂက်စ်အိုးတွေပါပောက်ကွဲလောင်ကျွမ်းလို့ပျက်စီးဆုံးရှုံးမှုများခဲ့တဲ့ဒီဒုက္ခသည်စခန်းတွေကမီးလောင်ကျွမ်းမှုဘာကြောင့်ဖြစ်တယ်လဲဆိုတာကိုတော့စခန်းလုံခြုံရေးတာဝန်ရှိသူတွေစုံစမ်းနေပါတယ်ဒီမီးလောင်ကျွမ်းမှုကနှစ်ပေါင်းများစွာဆင်းရဲဒုက္ခအခက်အခဲနဲ့ရင်ဆိုင်နေရတဲ့ရိုဟင်ဂျာတွေအတွက်နောက်ထပ်ဆိုးရွားတဲ့ထိခိုက်ဆုံးရှုံးမှုကြီးဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အခြေစိုက် Save the Children အဖွဲ့ကသတင်းထုတ်ပြန်ပါတယ်ဒီဒုက္ခသည်တွေကိုအမြန်ဆုံးနေရက်ကိုပြန်ခေါ်ပါလို့ဘင်္ဂလားဒေ့ရှ်ဘက်ကတိုက်တွန်းပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာဆိုရဘက်ကတော့ပြန်လည်လက်ခံရေးနှောင့်နှေးနေတဲ့အခြေအနေမှာရှိနေပါတယ်ရှင်